ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကကြာတာရင်းနေ့ကတင်သွင်းတဲ့အစီအစဉ်အစောင်းမှာအာဖရိကနယ်ပယ်တွေအပေါ်စနစ်တကျလူမျိုးရေးခွဲခြားနေတာကိုတိုက်ဖျက်ရေးအတွက်အမေရိကန်ရာဇဝတ်မှုဆိုင်ရာတရားစင်ရေးစနစ်ကိုအရေးတကြီးပြုပြင်ပြောင်းလဲဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာလူမျိုးရေးခွဲခြားမှုကျွံပြုတ်မှုနဲ့အတ္တလန်နိတ်သမုဒ္ဒရာဖျက်ကျော်ကျွန်းကုံတွယ်ခဲ့မှုရဲ့သမိုင်းအမွေကိုဒီကနေ့ခင်မှာလဲဆက်ခံနေပြီးအသားရောင်လူမျိုးလိုက်ခွဲခြားဆက်ဆံတာရဲတွေကတက်ဖြတ်တာနဲ့တခြားလူအခွင့်အရေးချိုးဖောက်မှုပုံစံတွေဆက်လက်တည်ရှိနေတဲ့အကြောင်းစာမျက်နှာ32မျက်နှာပါတဲ့အစီရင်ခံစာမှာဖော်ပြထားတာပါ။အမေရိကန်ပြည်ထောင်စုအတွင်းရာဇဝတ်မှုဆိုင်ရာအရေးယူခံရတဲ့အထက်မှာအာဖရိကနယ်ပယ်တွေအလွန်များပါဝင်နေတာတွေ့ရတယ်လို့ကုလသမဂ္ဂရဲ့လွတ်လပ်တဲ့ပညာရှင်တဦးဖြစ်တဲ့ Tracy Kisi ကကောင်စီကိုတင်ပြခဲ့ပါတယ်။ရတဲ့ဖွဲ့ရရဲ့တက်ဖြတ်မှုကြောင့်သိဆုံးခဲ့ရတဲ့အာဖရိကနယ်ပယ်တွေရဲ့တစ်ဖက်ဆောင်းနေမြင့်တက်နေတဲ့ကိန်းဂဏန်းတွေနဲ့အဲ့ဒီအခြေအနေကထိတ်လန့်တုန်လှုပ်ဖွယ်ရာဖြစ်တယ်လို့ပြောခဲ့ပါတယ်ရှင်။